တရုတ်နိုင်ငံရဲ့ဂျာဝင်ညှိနှိုင်းမှုနဲ့စစ်ကောင်စီနဲ့မြောက်ပိုင်းညီနောင်မဟာမိတ်တုံးဖွဲ့တို့အပြစ်ခတ်ရစဲရေးဆွေးနွေးနေချိန်မှာပဲကချင်ပြည်နယ်မှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါတနင်္ဂနွေညပိုင်းမှာမန်စီမြို့နယ်ကတပ်စခန်းတချို့ကို KIA ကသိမ်းယူလိုက်တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအတည်ပြုပြောခဲ့တယ်လို့ဒီနေ့မနက်ပိုင်းမှာလည်းသူတို့တပ်စခန်းတချို့ကိုစစ်ကောင်စီကလေကြောင်းကတိုက်ခတ်တာတွေရှိနေကြောင်း VOA ကိုပြောပါတယ်
မန်စီမြို့နယ်ဘက်ကမချီကုန်းတပ်စခန်းကိုတော့မနေ့ကမလာတင်းရနေမှာပေါ့နော်ညနေ9နာရီ6နာရီချိန်တော့မှာကျွန်တော်တို့ကေဘက်ကနဲ့တင်းလို့ရပါပြီခန်းကတော့ဘူဟာကုန်းနဲ့ကာကင်းပွဲတော့သုံးဖွလောက်ရှိနေတင်းတယ်တို့ကဟိုတိုက်ရင်းကတော့သုံးဖွတောင်ရှိတယ်အမိနာမှာတော့တိုက်တာကတော့3နဲ့4နဲ့မြောက်မှာတင်းလို့ရတော့အော်ဒီနေ့ကတော့တက်ပြတော့ရှိတော့အမေဒီနေ့အစိုးကြီးတော့နော်3နိုင်ဝန်းကျင်တော့မှာတော့ကျွန်တော်တက်ကြီးစစ်မြင့်တက်ခန့်တယ်မှာဟိုသတ်သက်ရတဲ့ဒေကျောင်းနဲ့ဘုံကချေတော့ချေတယ်လို့ရှိပါတယ
် KIA ရဲ့တရင်စနစ်ဟာမန်စီမြို့နယ်အတွင်းမှာတည်ရှိတာဖြစ်ပါတယ်ဒီနှစ်ပိုင်းအတွင်းမန်စီမြို့နယ်အတွင်းကမန်ဝင်းကြီးဘလောင်ဒိန်စာကိုက်ထိတ်ဂေါငူယန်စီခန်းကြီးစတဲ့စခန်းတွေကို KIA ကသိမ်းယူထားပါတယ်ဒီအပိုင်းမှာတော့ဖားကန့်မြို့နယ်တာမခန်ဘတ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းလဲဘုံမကြီးနော်ဘူးကဆက်ပြောပါတယ်
ဟုတ်ကဲ့ဖကန်တကအချိန်နဲ့တော့ခုတိုက်ပွဲတော့စစ်ပြည်နယ်တုံးပဲဖြစ်ပါတယ်။ဟိုတမခန်တခါမျိုးကိုပြီးတော့မရသေးဘူးတိုက်ပွဲတော့စစ်ပြည်မှာဖြစ်နေတုံးဖြစ်ပါတယ်။ဒီနေ့လည်းဟိုဂျက်ဖိုက်တာနဲ့ဘုံလာကျဲတဲ့ဒီအားတော့ရှိပါတယ်ဆိုတာပဲ။ဂျင်းစစ်ပြစ်တဲ့မှာလည်းဒီဘက်အစိုးကြီးပေါ့သုံးနိုင်ရင်းကြော်ချင်းမှာလေကြောင်းနဲ့ဘုံလာကျဲတဲ့ရှိပါတယ်။အမချင်းနာခရဲတဲ့မှာဂျင်းစစ်နဲ့တော့တိုက်ပွဲမရှိဘူးစစ်ပြည်မှာလည်းတိုက်ပွဲမရှိဘူး။
တာမခန်တိုက်ပွဲဟာဖေဖော်ဝါရီလ29ရက်နေ့ကစတင်ဖြစ်ပွားခဲ့ပြီးတော့ KIA ပူးပေါင်းတပ်တွေကရဲစခန်းကိုတင်ယူခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်စခန်းကိုဆက်လက်တိုက်ခိုက်နေတာပါ။ဖကန်ဒေသခံတူကတော့ဒီရက်ပိုင်းမှာတာမခန်ကရက်ွက်၄ခုလောက်မီးရှို့ခံနေရကြောင်းပြောပါတယ
်။ကျွန်တော်လည်းဒီမှာသိဆောင်ရတာပဲ။ဒီမော်လာတော့ကတော့ပထမပြစ်လို့ခတ်လို့ကြည့်တာကအင်းအင်းပဲရှိတယ်။အခုကတော့ရက်ွက်၃နဲ့ရှို့တယ်၊ရက်ွက်၁နဲ့ရှို့တယ်၊အခုကရက်ွက်၅၊ရက်ွက်၇နဲ့ရှို့ပြီးတဲ့ဒီပတ်ဒီဘမှာတစ်ခါဝိုင်းထားတာကစစ်တပ်ကတရားမှမဆက်လာဘူးကျွန်တော်တို့လမ်းမောင်းထုတ်တာလဲ DDM နဲ့ကြည်ရည်ပဲဟေးအယူအဆမှာလည်းသူတို့ပဲရှိကြပဲအဲ့ဒါကသူရှိတယ်ဆိုတော့ဆရာစဉ်းစားလိုက်တော့ဒီကြောင်းကတစ်ခါတစ်ခါသူတို့လာကြည့်တယ်မနေ့ကကျွန်တော်အစံချနေတာပဲဘုံလာကြည့်တာ
ဒေတာရင်းသတင်းမီဒီယာတချို့ကတော့စစ်ကောင်စီတပ်နဲ့ရှမ်းပြည်ပြည်သူစစ်တပ်တွေကမီးရှို့တာဖြစ်ကြောင်းဖော်ပြကြပါတယ်တခြားဖကန့်ဒေတာကန်တူကတော့စစ်ကောင်စီတပ်ကဖေဖော်ဝါရီ29ရက်နေ့ကစတင်ပြီးတော့နေ့စဉ်ဆိုလိုလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့ကြောင်းနဲ့တာမခန့်အပြင်ဟောင်ပါရွာကပါစစ်ဆောင်နေရာကြောင်းပြောပါလေ
။လုံးရတာတရက်နှစ်ပဲလက်တရက်နေမှာအဲ့မနေ့ကတော့တင်းတီရောပြန်ကျဲရတာ။ဒီနေ့မနေ့ကနှစ်ခေါက်လာပါလေ။ဟောင်ပါပဲပြေးရပြေးရအဲ့ကျန်တဲ့ဟိုလက်လာတို့ကပြောတာပြေးသေးပါ။အဲ့ဒီမှာစစ်ဆောင်နေပေါ့။ဆောင်နေကြ။လူကတော့များ2,300ရှိနေတာ။
ကချင်ပြည်နယ်ကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့လက်တလောစစ်ကောင်စီကသတင်းထုတ်ပြန်ထားတာတော့မတွေ့ရပါဘူး။တာမခန်တိုက်ပွဲဟာဖေဖော်ဝါရီလ26ရက်နေ့ကစတင်ဖြစ်ပွားခဲ့ပြီးတော့ KIA နဲ့ KPDF ပူးပေါင်းတပ်တွေက28ရက်နေ့မှာရဲစခန်းကိုတင်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်စခန်းကိုဆက်လက်တိုက်ခိုက်နေတာတပတ်ကျော်ကြာမြင့်လာပြီးဖြစ်ပါတယ်။ဖကန်မြို့နယ်ကဝေခါနဲ့နန်တိန်တပ်စခန်းတွေကိုတော့ဒီနှစ်စမ်းမှာ KIA ပူးပေါင်းတပ်တွေကတင်းယူထားခဲ့ပါတယ်ခင်ဗျာ။